ဖွဲ့စည်းပုံခြေကဥပဒေကိုပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်ကဒီကနေ့မူဝါဒတွေချမှတ်လိုက်တယ်လို့သိရပါတယ်ရှင်။ဘလို့မူဝါဒတွေလဲဘာတွေကိုစပြီးဆောင်ရွက်မှာလဲဆိုတာသိလို့ရနိုင်မလားရှင်
။ဒီနေ့ကျမတို့ပြည်ထောင်စုလွှတ်တော်မှာဒီအကောင့်ထဲဖော်မှုကော်မတီအနေနဲ့ဘာလုပ်ရမယ်ဆိုတာကိုပေါ့။ဘလို့အတိုင်းအတာနဲ့ဆောင်ရွက်မယ်ဆိုတာကိုချပြတာပေါ့။ဥက္ကဋ္ဌစီကလုပ်ငန်းဆိုင်ရာအခြေခံမူပေါ့။အဲ့မှာသူကဒီစီဝေးကိုဒီလွတ်တော်ကျင်းပတဲ့အချိန်ဆိုရင်အနည်းဆုံးတစ်ပတ်မှာတစ်ချိန်လုပ်ဖို့နော်လွတ်တော်ကျင်းပတဲ့အချိန်မဟုတ်ဘူးဆိုလို့ရှိရင်တော့သူကအနည်းဆုံးတစ်လတစ်ချိန်လုပ်ဖို့ပေါ့နော်။နောက်ဒီကော်မတီစီဝေးဆောင်ရွက်တဲ့အခါမှာလည်းဒါခြေခံဥပဒေပြင်ဆင်နိုင်ရေးအခန်းနဲ့ကော်မတီကအခြေခံဆောင်ရွက်မဲ့ဥတီချက်၃ရက်ကိုအဓိကထားပြီးဆောင်ရွက်ပါတယ်ပါတယ်လုပ်ဖို့ဆိုတာပေါ့။နံပါတ်၁ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအကြောင်းအရာကိုပထမအဦးဆုံးလေ့လာဆုံးဖြတ်ဖို့ပေါ့။နောက်မှဒီတိုင်းရင်းသားတွေကြားမှာယုံကြည်ခိုင်မာတဲ့ကိစ္စရပ်တွေဖြစ်လာဖို့အတွက်ပေါ့နော်။ဘယ်ကန္တာတွေဘယ်ကန္တာတွေမှာကျမတို့ပြင်ဆင်ရမယ်ဆိုတာအဲ့ဒါတွေပုံမှန်ဦးစားပေးဖို့ပေါ့ပေါ့။ပြီးတော့ဒီလုပ်ငန်းကိုကျမတို့ကချက်တင်စဉ်းစားဖို့ဆိုလို့ရှိရင်ဒီနိုင်ငံသားတွေရဲ့မူလအခွင့်အရေးတွေတိုင်းရင်းသားစီလုံးညွတ်ရေးအမျိုးသားပြန်လဲပေါင်းစည်းရေးတို့ပြည်တွင်းချင်းချင်းရေးတို့ပေါ့နော်အဲအဲ့ဒါတွေနောက်မှတိုင်းရင်းသားတွေရဲ့အရေးပေါ့နောက်မှဒီပြည်အောင်စုဒီမိုကရေစီစနစ်ဖက်ဒရယ်ဒီမိုကရေစီထွန်းကားရေးရှေ့ရှုတဲ့ကိစ္စရပ်တွေကိုအလေးထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပင်မှဒီလုပ်ငန်းမှာအကောင့်တွေပေါ်ဆောင်ရွက်ဖို့ပေါ့နောက်ဒီကော်မတီအနေနဲ့ပေါ့နော်2025ရွေးကောက်ပွဲမကျင်းပမီပေါ့အနည်းဆုံးဒီ6လအလိုမှာပြင်ဆင်တဲ့အကြောင်းအရာတွေကိုကျင်းစင်ပြီးဖြစ်အောင်လို့လုပ်ငန်းအချိန်စရာတတ်မှတ်ပြီးဆောင်ရွက်ဖို့ပေါ့နော်အဲ့ဒါလေးတွေကိုနိုင်ကနေမှာလုပ်ငန်းဆိုင်ရာအခြေခံမှုဖြစ်ပြီးပို့တာပေါ့ပူချမှတ်ပေးတာပေါ့နော
်ဟုတ်ကဲ့အခုပြည်တော်စုလွတ်တော်နိုင်ကကဒီအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုဒီမူဝါဒချမှတ်ပေးတဲ့အပေါ်မှာကော်မတီအဖွဲ့ဝင်တွေရဲ့သဘောထားဆန္ဒရောဘယ်လိုရှိပါလဲရှင
်ကော်မတီရဲ့သဘောထားကတော့ဒီနိုင်ကရဲ့လမ်းညွှန်မှုချပြမှုအပေါ်အလုံးကြိုဆိုကြပါတယ်ဒီမူတွေကလည်းကောင်းမှုနဲ့မှုဖြစ်တယ်ဆိုတော့အဲဒီတော့ဒီမူပေါ်မှာကျမတို့ကဆောင်ရွက်သွားဖို့ကော်မတီဖွဲ့ဝင်တွေကအကုန်လုံးသဘောတူကြပါတယ်။အကုန်လုံးလက်ခံကြပါတယ်
။ဟုတ်ကဲ့ကော်မတီအနေနဲ့ကအခုဒီ2025ရွေးကောက်ပွဲမတိုင်ခင်အနည်းဆုံးဒီ6လအလိုမှာအခုပြင်ဆင်တဲ့နေရာပြင်ဆင်ပြီးဖြစ်ရမယ်ဆိုတော့အဲ့ဒါကတော့ဖြစ်နိုင်ခြေအလားအလာဆရာမဘယ်လောက်မြင်ပါလဲရှင့်အခုဒီအားလုံးပြင်ဆင်နိုင်ပြီးရောဖြစ်နိုင်မလားရှင
့်ဒါကတော့အဝင်တဲ့လူတွေအားလုံးကျူးကျူးစားစားလုပ်မယ်ပေါ့နော်ဆိုလို့ရှိရင်တော့အချိန်စရာတကယ်ကိုတတ်မှတ်မှရည်ဆွဲမယ်ဆိုရင်တော့ပြီးနိုင်ပါတယ်ဒါပေမဲ့ကျမမြင်တာတော့အဲဒီဖွဲ့စည်းပုံအခြေခံဥပဒေရည်ဆွဲရေးမှာဆိုလို့ရှိရင်ကျမတို့ကဒီတက်မတော်ပိုင်းဆိုင်ရာတွေရဲ့ပါဝင်မှုဟာဆိုလို့ရှိရင်အရန်ကိုအရေးကြီးပါတယ်ဒီကော်မတီမှာတက်မတော်ကလူတွေပါဝင်နေဆိုမဲ့သူတို့ရဲ့ခေါင်းဆောင်ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ပြောင်းလဲရေးမှာသူတို့လည်းဘလောက်တိုင်းတာအထိပါဝင်နေဘလောက်တက်ကြွမှုရှိတဲ့အပေါ်မှာမူတည်ရွက်လဲဒီကျမတို့ကော်မတီရဲ့လုပ်ငန်းဆောင်ရွက်မှုပုံမစီမံမှုရှိမရှိရအဲ့ဒီပုံမှာလည်းအများကြီးမူတည်ရလို့ဒါကျမတယောက်တည်းနေနေတော့ဒီလိုမြင်ပါတယ်
ဟုတ်ကဲ့အခုဒီအချိန်ကာလအတွင်းမှာဒီအများတောင်းဆိုနေတဲ့ဒီဒီမိုကရေစီနီးကြကြဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲနိုင်ဖို့ဆိုတာရောဆရာမအလားအလာဘယ်လိုမြင်ရလဲရှင့
်ပြင်ဆင်ဖို့ခက်ခဲတဲ့အပိုင်းတွေကိုတော့ကျွန်တော်တို့အရင်စရလိမ့်မယ်ကျွန်တော်တို့နိုင်ကကြီးရဲ့ဓာတ်ညွှန်မှုမှာလည်းအဲ့ဒါကနေစပါတယ်ပြင်ဆင်ဖို့ခက်ခဲနေတာဒီခန်းစနစ်ပေါ့နော်အဲ့မှာတက်မတော်ရဲ့ပါဝင်မှုအပိုင်းကိုကျွန်တော်တို့ကဒီကဆွေးနွေးညီနိုင်မှုတို့ပါတယ်95ရာခိုင်နှုန်းကျော်ဆိုတဲ့ကန္တာကိုရှော့ချနိုင်တယ်ဆိုရင်တော့ကျမတို့ကအများပြင်ဆင်ပြောင်းလဲနိုင်မယ်လို့မြင်ပါတယ်95ရာခိုင်နှုန်းကျော်နဲ့ပဲလုပ်မယ်ဆိုလို့ရှိရင်ကျမတို့ကပြင်ဆင်တဲ့အချက်တိုင်းအချက်တိုင်းအချက်တိုင်းမှာအများတန်းကျမတို့ကတမတော်နဲ့ဆွေးနွေးနေရမယ်အပိုင်းမျိုးရှိတယ်ဆိုတော့ဒါကျမတို့ဒီလိုမြင်ပါတယ်ချက
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီကော်မတီထဲမှာပဲဆရာမရဲ့ဒီကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေရဲ့တက်မတော်ဒါကိုယ်စားလှယ်ရပဲစုစုပေါင်းက22ဦးရှိတယ်လို့ကျွန်တော်သိထားတယ်ပေါ့နော်ဆိုတော့ဆရာမတို့ပြောတဲ့အခုအဓိကခက်ခဲတဲ့အခန်းတွေပြင်ဆင်ရမယ်တက်မတော်နဲ့ပတ်သက်တဲ့အခန်းတွေပြင်ဆင်တယ်ဆိုတဲ့အခါမှာကော်မတီဝင်အ ਨੇ အများဒီကပြဿနာတွေရှိလာနိုင်မလားဆရာမ
ဟုတ်ပါတယ်တကယ်လို့မဲခွဲဆုံးဖြတ်မယ်ဆိုရင်တော့ပေါ့နော်ဒီခုလက်ရှိဒီကြန့်ခိုင်ရေးပါတီနဲ့တက်မတော်က ညာနေပေါ့နော်အဲ့တော့ကျမတို့ကလည်းတင်ဆန်ခက်ခဲတဲ့အပိုင်းတွေရောကျမတို့ဒီဖက်စီဘုံအခြေခံဥပဒေကိုကျမတို့မြန်မြန်ဆန်ဆန်နဲ့လူထုရဲ့စန္ဒနဲ့အညီပြင်ဆင်နိုင်ဖို့ဆိုတာကဖွဲ့စည်းတစ်ခုပေါ့နော်ဒီပါတီကြီးနဲ့တပ်မတော်ရဲ့အခန်းကဏ္ဍအင်တာအရေးကြီးပါတယ်အဲသူတို့ကလိုလိုလားလားတင်ဆင်ခြင်းနဲ့စိတ်ရှိရဆိုရင်ကျမတို့ကအမြန်သွားနိုင်မှာဖြစ်ပါတယ်အဲဒီမအနေနဲ့တော့အတိုင်းတာတစ်ခုကြည့်တော့ကြောင်းလဲလာမယ်လို့တော့ယုံကြည်ပါတယ်
ဆရာမကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့